ဟုတ်ကဲ့ဒေါက်တာတင်မောင်တွေးအများကတော့တောက်ထွေးလို့သိကြတာပါဆရာပါလေအခုဆရာအဓိကလုပ်နေတာတခုဖြစ်တဲ့စိတ်လိမ့်နဲ့ပတ်သက်လို့ပေါ့နော်နောက်ပိုင်းတော့ e-secret ပေါ့ဆရာ
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အခုလာမယ်ကမ္ဘာစိတ်လိမ့်စိတ်ရကြီးကင်းစင်ရင်းနေဆိုပြီးတော့ကျင်းပလာခဲ့တာမှာဒီနေ့မှာကဘာထူးကြတာကိုတွေ့ရလဲဆရာ
ဟုတ်ကဲ့ပါအင်္ဂလိပ်ဘာသာနဲ့တော့ one no tobacco day ပေါ့လေအဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုအစဉ်အဆက်ကလေးကဒီဟာကိုစလုပ်လာခဲ့တဲ့1989လောက်ကလေးကနေပြီးတော့ကျမ်းမာရေးဌာနနဲ့ဘာသာကျန်တာတော့ကမ္ဘာဆိတ်လိမ့်မတော်ရေးနေ့ဆိုပြီးပမာလို့ပြန်ထားတယ်။အင်္ဂလိပ်လိုကတော့ one no tobacco day ပေါ့လေတကယ်တမ်းကျတော့ကမ္ဘာဆိတ်လိမ့်နဲ့ဆိတ်ကြီးထွက်ပစ္စည်းသုံးဆွဲမှုကင်းစင်ရေးနေ့ပေါ့အဲ့ဒါပို့ပြီးတော့အဓိပ္ပာယ်ရှိတာပေါ့လေဒါပေမဲ့လည်းပမာတွေကလွတ်ကျိုးနေတာဆိတ်တော်တာအစီများတော့ကမ္ဘာဆိတ်လိမ့်မတော်ရေးနေ့လိုပဲစတယ်ပဲရေးခဲ့တယ်အခုလည်းအဲ့တိုင်းပဲဆက်ပြီးတော့သုံးဆွဲနေပါတယ်အဲ့တော့ဒီကမ္ဘာဆိတ်လိမ့်မတော်ရေးနေ့ရဲ့ကျင်းပတဲ့ရင်ဟိုရွေချက်ကလည်းပြည်သူတွေကိုသိလေးနဲ့စီရကြည့်ထွက်ပစ္စည်းသုံးဆွဲခြင်းရဲ့အန္တရာယ်တွေကိုအစဉ်အမြဲသတိရနေအောင်ပြီးတော့အဲ့ဒီဟာတွေကိုဘလို့အပ်ဖြစ်မယ်ဘလို့ကာကွယ်မယ်ဆိုတာတွေကိုအစဉ်အမြဲသတိရနေအောင်နှိမ့်စင်နှိုးဆော်ပေးတဲ့နေ့တစ်နေ့ပဲဖြစ်ပါတယ်အဲ့တော့အဲ့ဒီနေ့တွေကိုသူကတစ်နှစ်တစ်နှစ်ကိုဆောင်းပုံလေးတွေချာချပြီးတော့လုပ်လာကြတာရှိပါတယ်ဟောဒီနှစ်ကြတော့2024ခုနှစ်မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆိတ်လိမ့်မတော်ရေးနေ့မှာတော့ကျမထားတာကတော့အင်္ဂလိပ်လိုကတော့ protecting children from tobacco industry interference ပေါ့ဗမာလိုကတော့မျိုးမျိုးပြန်ရတယ်ဟိုတမိုင်းဝင်ထောင်နာကလည်းပြန်လိုက်မယ်အခုတော့သူတို့ကမပြန်သေးခင်မထွက်သေးခင်မှာဆိုတော့ကျွန်တော်တို့ပဲဒီမှာကိုယ့်အကူပဲပြန်တာပေါ့လေအဲ့တော့သူတို့တော့ဆယ်လူငယ်ထုအတွက်ကာကွယ်ပေးဆီလိတ်ကုမ္ပဏီအန်ဒီရဲ့ဘေးဆိုပြီးတော့ပြန်ထားပါတယ်ဒါအကြံဉာဏ်ပေါ့လေအဲ့တော့ဒီနေ့အတွက်ကြားလာတဲ့ကလေးလူငယ်တွေကိုကာကွယ်ဖို့အတွက်ကိုကျွန်မအဓိကထားပြီးတော့ဒီရက်အဘိုးချမ်းမှတာဖြစ်ပါတယ
်ဟုတ်ကဲ့ children ဆိုတော့ဆရာဒီကလေးလို့တောင်အဓိပ္ပာယ်ထွက်တာပေါ့နော်လူငယ်အဖြစ် youth
ဟုတ်ကဲ့သူတို့ကလေးဟိုလူငယ်သူတို့ကရေးထားတာတော့ children ဟိုအင်္ဂလိပ်လိုတော့ children ပဲရေးကြတယ်ပေါ့လေဗမာတွေကတော့ဟို children ဆိုရင်ကလေးလို့ပဲဟိုအသိများတယ်သို့တော့တကယ်တမ်းကျတော့ဟိုအသက်ကလူငယ်ကလေးနော်ဆယ်ကျော်သက်လူငယ်စတဲ့ဟိုအဓိပ္ပာယ်ဖွင့်ဆိုချက်တွေကတန်နိုင်ငံတိုင်းနဲ့သိတော့မတူတချို့ကအသက်၁၂နှစ်အထိကိုကလေးဆိုပြီးဖြန်းနှံရှိတယ်။နောက်တကာ၁၂နှစ်ကနေထက်15လို့ဒီဟိုဆက်ကျော်သက်ပေါ့လေ။သူပြန်ရတာကြည့်တယ်။နောက်တကာ35အထိကိုလူငယ်တို့အမှားတော့သတ်မှတ်တာပါ။ဒါပေမဲ့ဒီလောလောဆယ်ကတော့ကျွန်တော်တို့ကအဓိကအနေများလာက73 15 teenage ပေါ့လေ။73နဲ့15ကြားကလေးတွေကိုပြစ်မှတ်ထားပြီးတော့လုပ်နေတာများပါတယ်။ဒါကြောင့်ကျွန်တော်တို့ကအခုဟိုကလေးလူငယ်တို့လို့ဟိုရာရေးထားပေးမယ်။တကယ်တမ်းကျတော့အဲ့ဒီ73နှစ်teen issue ပါ teen issue ကိုအဓိကထားပြီးတော့သူတို့ကပြစ်မှတ်ထားနေတာဖြစ်တဲ့အတွက်ကြောင့်ဟိုအဲ့ဒီအတွက်ကိုကာကွယ်ပေးရမယ်ဆိုပြီးတော့ဆောင်ပုဒ်ကိုရေးထားတာ
ပါဟုတ်ကဲ့အဓိကတော့ဆယ်ကျော်သက်တွေပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့သူတို့ကိုဘာကြောင့်အခုလို့ပြစ်မှတ်ထားတယ်လို့သုံးသပ်မိလဲဆရာကြီ
းဟုတ်ကဲ့ဒီဆီလီနက်ဆီကကြီးဆိုတဲ့ပစ္စည်းတွေကိုတိုက်ဖြက်ရေးတွေလုပ်တာဆန့်ကျင်မှုလုပ်တာဒီ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ပေါ့လေကမ္ဘာဆီလီနက်ဆီကကြီးထက်ပစ္စည်းသုံးစုံမှုထိန်းချုပ်ရေးconvention သဘောတူစာချုပ်ဆိုတာအထောက်အကူတော့ကစပြီးတော့ WHO ကနေပြီးတော့ဖွဲ့ပေးရပါတယ်ဖွဲ့ပေးတဲ့ခါမှာစနစ်တကျနဲ့ guideline တွေချပေးထားတယ်လမ်းညွှန်တွေချပေးထားတယ်ဘာတွေဘာတွေလုပ်ရမလဲဆိုတာဟိုအဓိကအားဖြင့်နည်းပြော6ခုရှိတယ်ဟိုအင်္ဂလိပ်လိုအတူကောက်ကြတော့ empower လို့ခေါ်တယ် empower တစ်ခုချင်းမှာဟိုဒိဗရီတွေရှိပါတယ် m ဆိုတာ monitoring ပေါ့လေဆီလိတ်နဲ့ဆေးရကြီးထွက်ပစ္စည်းချင်းချုပ်ရင်းနဲ့ပတ်သက်တဲ့မူဝါဒတွေကို policy တွေကိုအမြဲတမ်း monitor လုပ်နေရမယ်။ဒါကဒီဟာလုပ်နေပြီးတော့လိုအပ်သလိုပေါ့လေသက်ဆိုင်ရာအစိုးရတွေကနေပြီးတော့ policy တွေချမှတ်ပေးရမယ်။ဥပဒေထုတ်မယ်ဆိုလည်းဥပဒေထုတ်မယ်ပေါ့လေ။နောက် P ရကြတော့ protection ပေါ့။ဆီလိတ်နဲ့ဆေးရကြီးထွက်ပစ္စည်းပုံစံချင်းတော့ထွက်လာတဲ့ဆီလိတ်မီခိုးငွေအန္တရာယ်ကိုဆီလိတ်ငွေကိုရှူရင်းတော့အဖြစ်လူတွေတမ်းမှာထိခဲ့မှာကိုကာကွယ်ပြုဖို့ပေါ့။နောက် O O ကတော့ offer ပေးရမယ်။ဘာလို့ပေးရမလဲဆိုတော့ဆီလိတ်ဖြတ်ချင်တဲ့လူတွေကိုကွန်ဂျီပီပီအဲဒီပြောချမ်းပါမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ MPO ပြီးတော့နောက
် W ကတော့ warning ပေါ့လေဒီဆေးလိပ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းသုံးစွဲခြင်းအချင်းရဲကျန်တဲ့ကျန်းမာရေးအန္တရာယ်တွေကိုဆေးလိပ်ဘူးတွေတကိန်းနေအပေါ်မှာ Pretoria warning လို့ခေါ်ပါတယ်ပုံပြပြီးတော့ကြောက်စရာကောင်းတဲ့ဆေးလိပ်တောက်ရှင်ကြောင့်ဖြစ်တဲ့ကင်ဆာဗစက်ကင်ဆာဖြစ်တာတွေအဆုတ်ကင်ဆာဖြစ်တာတွေအဆရှိတဲ့ဖြစ်ပေါ့လေအဲ့ဒါတွေနဲ့သတိပေးရမယ်တဲ့နောက် E ရဲ့တော့ enforce ဘာလို့ enforce လုပ်ရမလဲဆိုချင် policy တွေချမှတ်ထားတဲ့အခါမှာဆီလိတ်နဲ့ဆေးရွက်ကြီးတဲ့ပစ္စည်းတွေကို ကြုံညာခြင်းအယောင်မြင့်တင်ခြင်းနော်စပွန်ဆာရှစ်ပေါ့လေရမုံငွေထောက်ပံ့ပေးပြီးတော့ပွဲတွေလုပ်ပေးခြင်းပေါ့လေအဲ့ဒါမျိုးသုံးမှုကိုဘန်လုပ်ရမယ်တာစီပိတ်ပေးရမယ်ဆိုပြီးတော့ဘူဝါရာရှိပါတယ်ရှိနေပေမဲ့မကျင့်သုံးဘူးဆိုလို့ရှိရင်ဒီကောင်တွေကကြော်ကြမ်းမဲ့ကြော်ကြမ်းနေမှာပဲစပွန်ဆာရှစ်တွေစီးကရက်ကုမ္ပဏီရဲ့တစိမ့်ဆီလေးကြည့်ကြည့်တဲ့စီးကရက်ကုမ္ပဏီတစိမ့်ကိုတုံးပြီးတော့အများကြီးနဲ့ပတ်သက်တဲ့ကျန်းမာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်အကူအညီပေးရတယ်ရှိပါတယ်အဲ့လိုပေးတာတွေကိုလက်မခံရဘူးလို့ဖြစ်ပါတယ်အဲ့ဒီအရေးယူဆောင်ရွက်ချက်ကို enforce လုပ်ရမယ်လို့
အရေးယူဆောင်ရွက်ရမှာပါဆရာနော်
အရေးယူဆောင်ရွက်ရမှာဟုတ်ကဲ့နောက် R ကတော့ raise the tax on the tobacco ပေါ့နောက်ဆေးလေးနဲ့ဆေးရည်ကြီးထွက်ပစ္စည်းရည်စည်းပစ္စည်းမျိုးထိုးလို့ရောင်းချမှုအပေါ်မှာ tax ကောက်ရမယ်အဲ့လို tax တွေမြင့်ပေးခြင်းအပြင်လူတွေမတုံးဆွဲနိုင်တော့ဘဲနဲ့မဝယ်နိုင်တော့ဘဲနဲ့တုံးဆမှုနည်းသွားအောင်လုပ်ရအောင်ရှိပါတယ်အဲ့လို empower ဆိုတော့အခုကျွန်တော်တို့ဒီလုပ်တာကတော့ E နဲ့ enforce နဲ့ပို့ပြီးတော့သက်ဆိုင်နေမှာထင်ပါတယ်ဒီနေ့ဆောင်ဘုတ်ကဘာလို့ပါလဲဆိုတော့ဒီကလေးတွေအပေါ်မှာလူငယ်တွေအပေါ်မှာဒီကုမ္ပဏီတွေကနေပြီးတော့ promote ပို့လို့တာသူ target ကလူကြီးတွေကသိပ်မလို့တော့ဘူး။ဘာလို့ဆိုလူကြီးတော်တော်များများကတော့ဒီစီတင်းနဲ့ဈေးရကြီးပစ္စည်း30ချင်းရဲ့ကျန်းမာရေးထိခိုက်မှုတွေစီးပွားရေးထိခိုက်မှုတွေ loss တွေပေါ်လေအဲ့ဒီအားတွေပေါ်မှာနှုတ်ထက်ထက်ကြောင်းအောင်ပြောတော့သိလာကြပြီသိပ်မတော့တော့ဘူး။အဲ့တော့ဘာမှမသိနာမလဲသေးတဲ့ကလေးတွေထဲကျော်သက်လေးတွေအဲ့ဆန်းဆိုရင်စမ်းနေတဲ့ကလေးတွေပေါ်မှာပြစ်မှတ်ထားပြီးတော့ဒီဟာကြက်ကြနဲ့ကလေးတွေအတွက်ကြော်ညာခြင်းကလေးတွေအတွက်ပရိုမိုးလို့ရှင်နေကိုလုပ်တာရဲ့ဟောစပွန်ဆာပေးခြင်းပေါ့လေအဲ့ဒါတွေကိုလုပ်လာဖြစ်လာပါတယ်အဲ့ဒါတွေကိုအရေးယူဖို့တတိထားမိကြစေဖို့ဒီပုံမှုကိုဒီနှစ်အတွက်ချမှတ်လိုက်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ